ဒီကနေ့ကဆိုရင်1920ပြည့်နှစ်ဗြိတိသျှကိုလိုနီပညာရေးစနစ်ကိုတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတပိတ်မောက်ဆန့်ကျင်ခဲ့ကြတဲ့အထိမ်းအမျိုးသားအောင်ပွဲနေ့ဖြစ်ပါတယ်။အမျိုးသားအောင်ပွဲနေ့ကိုအရင်တုန်းကနိုင်ငံတော်ဝန်ချင်းချင်းတဲကျင်းပါခဲ့ပေမဲ့နောက်ပိုင်းမှာတော့အခမ်းအနားတွေလှုပ်ရှားမှုတွေကျင်းပပြုလုပ်တာအားနည်းလာပါတယ်။ဒါဟာကျောင်းသားလူငယ်တွေရဲ့အခမ်းအနားအားနည်းလာလို့ဖြစ်တယ်လို့သုံးသပ်ဝေဖန်မှုတွေလည်းရှိပါတယ်။ကိုချက်အောင်ခန်းကတင်ပြပို့ထားပါတယ်။
1920ခုနှစ်ဇာမိုလာပြည်ကျော်စဲနီမှာကိုလိုနီပညာရေးစနစ်ရဲ့တက္ကသိုလ်အုပ်ဒေကိုတက္ကသိုလ်ကျောင်းသားတွေဦးဆောင်ပြီးတပိတ်မောက်ဆန့်ကျင်ခဲ့ကြသလိုမြမစာမြမစကားကိုအလေးပေးတဲ့မျိုးသားကျောင်းသားတွေပေါ်ပေါက်လာခဲ့တာကြောင့်အဲ့ဒီကိုနှစ်စဉ်လိုပဲမျိုးသားအောင်ပွဲနေ့အဖြစ်ကိုလိုနီခေတ်ကလေးကစတင်သတ်မှတ်ကျင်းပလာတာဖြစ်ပါတယ်။ဒါနဲ့နောက်ပိုင်းမှာတော့မျိုးသားနေ့ဖြစ်ပို့ပြီးလူသိများပါတယ်။ဒီနှစ်ပတ်လည်ရောက်တိုင်းမျိုးသားနေ့ခမ်းနားတွေလှုပ်ရှားမှုတွေကိုမြန်မာနိုင်ငံအဝန်ပြုလုပ်ခဲ့ကြပြီးမဲ့နောက်ပိုင်းမှာတော့ရုံးပရေးအဖြစ်သာအသိများပြီးအခမ်းအနားလှုပ်ရှားမှုတွေအားနည်းလာကြပါတယ်။ဒီချင်းတွေကိုကြည့်ရင်တောင်တားလူငယ်တွေရဲ့အခမ်းအနားကိုမြင့်တင်ဖို့လွယ်နေတာကိုပြတယ်လို့နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရန်မျိုးသိန်းကသုံးသပ်ပါတယ
်။အရင်အစိုးရအဆက်ဆက်လက်ထက်ကိုအခုလက်ရှိအစိုးရလက်ထက်မှာဟောဒီအမျိုးသားနေနဲ့ပတ်သက်ပြီးတော့ပြည်သူလူထုကြားမှာပေါ့လေ။လုံးလုံးကြကြတက်တက်ကြွကြွကြေကြေပြင်းပြင်းဆောင်ရွက်နိုင်မှုအပိုင်းအားနည်းတာဟာကျွန်တော်အများအဖြစ်တော့ဒါဟာဟိုနိုင်ငံရေးရပေါ့လေ။လူအချက်တစ်ခုလို့ကျွန်တော်အမြင်နေတယ်။တကယ်တမ်းပြောမယ်ဆိုရင်ဖန်တီဆောင်ရေးနဲ့ဒီမိုကရေစီပြည်ထောင်ကျောင်းလေးရေးမှာဒီကျောင်းသားတွေလူငယ်တွေရဲ့အခမ်းအနားကိုဒီတက်ပို့ပြီးတော့မြင့်တင်နိုင်မှုလိုအပ်နေတယ်ဆိုတော့ပြောပြနေတယ်လို့ဖြစ်တယ်လို့အဲ့လိုတော့မြင်ပါတယ်
မျိုးသားရေးလှုပ်ရှားဆောင်ရွက်မှုအားနည်းနေပြီးမဲ့မျိုးသားရေးစိတ်ဓာတ်ဟာတိုင်းပြည်ပြည်ပြောင်းလဲတည်ဆောက်ရေးမှာအရေးကြီးပြီးမျိုးသားရေးစိတ်ဓာတ်အစိုးရမှုတွေဟာတိုင်းပြည်တည်ဆောက်ရေးကိုအထောက်အကူမပြုနိုင်ဘူးလို့သူကဆက်ပြောပါတယ
်ကျွန်တော်မြင်တော့မျိုးသားရေးစိတ်ဓာတ်အမျိုးသားရေးအစိုးရပေါ့လေအမျိုးသားရေးစိတ်ဓာတ်အမျိုးသားအစိုးရပေါ့ဆိုတာဟိုနိုင်ငံတိုင်းမှာဟိုအရေးကြီးတယ်လို့မြင်တယ်ဟိုမှာဟာအမေရိကန်အပါအဝင်နောက်နိုင်ငံတွေမှာရောကျွန်တော်တို့ဒီဘက်အရှေ့နိုင်ငံတွေပေါ့လေတရုတ်ဂျပန်တောင်ကိုရီးယားအပါအဝင်ကျွန်တော်တို့ဒီအာရှနိုင်ငံတွေမှာရောဒီအမျိုးသားရေးစိတ်ဓာတ်ဆိုတာတော့ဒီတိုင်းပြည်ကိုပြည်ရင်တောင်းလဲတဲ့နေရာမှာတိုင်းပြည်ကိုတည်ဆောက်တဲ့နေရာမှာအင်တမအရေးကြီးတယ်လို့မြင်တယ်။ဒါပေမဲ့အချိန်နဲ့တစ်ပိုင်းနဲ့မဟုတ်ပါရဲ့။ဒီအမျိုးသားရေးရပေါ့လေ။အစွန်းရောက်မှုတွေအလွန်ကျွံဖြစ်မှုတွေဟာနော်။ဒီဒီမိုကရေစီအပြောင်းလဲနဲ့တိုင်းပြည်တစ်ခုရေးကိုအထောက်အကူမပြုနိုင်ဘူးဆိုတော့အများပြည်သူအနေနဲ့အရင်းနဲ့ထောက်ဖို့တိုက်တွန်းတဲ့သဘောလို့တော့ကျွန်တော်ကသုံးသပ်ပါတယ်။
1920ပြည်နှစ်ကတောင်သားတွေမျိုးသားရေးစိတ်ဓာတ်နဲ့တပိတ်မောက်ရာကနေနောက်ပိုင်းမှာလွတ်လပ်ရေးလှုပ်ရှားမှုကြီးဖြစ်လာတဲ့ဒီတိုင်းငံလုံးပူပေါင်းပါဝင်ခဲ့ကြတဲ့တမိုင်းဝင်မျိုးသားနေကိုဒီနောက်ပိုင်းလူငယ်တွေတည်ရှိမှုအားနဲ့လာတာဟာတောင်သားလှုပ်ရှားမှုတွေကိုကန့်သတ်ခံရတာအဓိကအကြောင်းရင်းဖြစ်တယ်လို့ဘက္ကလကျောင်းသားကောင်းဆောင်ဟောင်းတူဖြစ်တဲ့ကိုမင်းသွေးတိကပြောပါတယ
်။ဟုတ်ပါဘူး။ဒီနောက်ပိုင်းကာလမှာတော့ကျွန်တော်တို့တောင်သားတွေဒီဘက်ကတည်းကနိုင်ငံတမိုင်းကိုရှိတယ်လို့ကြားသွားတယ်ဒီလူနည်းနဲ့တည်းသမိုင်းကြောင်းတည်တဲ့လူရှားသွားပါတယ်။ဒါကြောင့်မို့လို့ကျွန်တော်လှုပ်ရှားမှုမှာပြည့်ရတဲ့အနေနဲ့တော့ပဲလူငယ်ရဲ့အနေမှာအမြင်ရှိရပြီးတော့ဒီပေါ်မှာအလေးနဲ့ထားမှုကြော်နေတာတွေ့ရတယ်။ဒီကျောင်းသားသမဂ္ဂနဲ့ပတ်သက်တာနောက်ကျောင်းသားတွေရဲ့လှုပ်ရှားမှုနဲ့ပတ်သက်တာလူငယ်ရဲ့အခိုင်အကန္တာနိုင်ငံမှာပျောက်ဆုံးနေတယ်။နောက်ဒီသူတို့ရဲ့လှုပ်ရှားမှုနဲ့ပတ်သက်တဲ့ဥစ္စာတွေကအနေရှိတယ်လို့အမြင်ခံရအောင်လို့ကန့်သတ်ခံရတာတွေရှိတယ်။ဒီဆောင်လုံးနဲ့ပြိမိတာကြီးဖြစ်လာတဲ့အတွက်ဒီပေါ်မှာလူပူပေါင်းပါဝင်မှုကျော်နေတာကအခြေခံအကြောင်းရင်းပေါ့ဒါကသူတို့ရဲ့ဟိုကျောင်းသားဒီလူငယ်တွေရဲ့လုပ်ပိုင်ခွင့်သူတို့ရဲ့အခိုင်အကန္တာကိုညှင့်တင်ပေးတာအခိုင်အကန္တာမပြေဘဲစာမျက်ပိတ်ခြင်းထားတာဒီဟာအခြေခံအကြောင်းရင်းပါဟုတ်
ဗိဇာပညာရေးစနစ်ရဲ့ University အုပ်ပဒေကိုရန်ကုန်ကောလိပ်ကျောင်းသား12ဦးကစတင်တပိတ်မောက်ဆန္ဒပြရာကနေမြမစာမြမစကားဆိုတဲ့စာပေနဲ့ပညာရေးမှသည်အမျိုးသားရေးစိတ်ဓာတ်ကိုမွေးဖွားပေးနိုင်ခဲ့တယ်လို့ယူဆတာကြောင့်1922ခုနှစ်ရန်ကုန်မှာကျင်းပတဲ့မြမနိုင်ငံလုံးဆိုင်ရာမြမအသင်းချုပ်ကြီး GCBA အစည်းအဝေးကနေဒီကနေ့ကိုမြမနိုင်ငံအမျိုးသားနေ့လို့သတ်မှတ်ဖို့ဆုံးဖြတ်လိုက်တာလည်းဖြစ်ပါတယ်ခင်ဗျာ။